ုတ်ကဲ့ဗမခဒေါက်တာမြတ်တီတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကအမျိုးသမီးတွေမှာတာဥရင်အရေးအိတ်တဲတဲ့ပြဿနာဖြစ်တာများလားဆရာမကြ
ီးအခုနောက်ပိုင်းတော့နော်အဲဒီအာဆာဆောင်းတွေပေါ်လာတဲ့အခါမှာအကြောင်းတစုံတရာနဲ့အာဆာဆောင်းရိုင်းနေတဲ့အခါမျိုးမှာအဲရေအိတ်တဲတာလေးတွေတွေ့လာကြတော့သူပြောများလာကြတာပေါ့လေအာဆာဆောင်းဆရာကလည်းတာဥရင်မှာရေအိတ်တဲတယ်လို့ရှင်းပြလိုက်တော့သူများစုကစိုးရိမ်သွားကြတာပေါ့လေ
ဟုတ်ကဲ့အခုလိုဒီအာထရာဆောင်းနဲ့တွေ့လာတဲ့အခါမှာဒီစိုးရိမ်ရမှုအနေအထားနဲ့ဘယ်လိုဖြစ်နိုင်တယ်ဆိုတဲ့အနေအထားလေးရောဆက်မကြီးဆက်ရှင်းပြလို့ရမလား
။များသောအားဖြင့်ကတော့အဲ့ဒါလေးတွေကဖြစ်နိုင်တာကနှမျိုးရှိပါတယ်။တဘာဝအစရာကျမတို့ရဲ့တာဥ်အိမ်မှာလားစင်လားစင်ရာဒီပေါ်ဖို့အတွက်တာဥ်ကျွေးရပါတယ်။အဲ့တာဥ်ကျွေးဖို့လုပ်ငန်းစဉ်မှာအရေးအိတ်လေးတွေဖြစ်လာပါတယ်။အဲ့ရေအိတ်ကဥပမာ20 millimeter ဆိုတာ 2 centimeter 2.5 centimeter လောက်ရအောင်တော့ပုတ်သွားပါတယ်။တာဥ်ကျွေးရလို့ခေါ်ပါတယ်။ဆိုတော့ဒါဒီပုံမှန်အိုက်ထဲမှာဖြစ်နေကြပြီမဲ့တော်တော်များများကအရင်တော့မသိကြဘူးလေ။ဟိုအာဆာဆောင်းမှာမှဒီရေအိတ်လေးတက်တက်လာတာကိုသိလာကြတယ်ပေါ့။အဲ့လိုမျိုးကြောင့်ဖြစ်တဲ့သဘာဝအတိုင်းဖြစ်တဲ့ရေအိတ်လေးဖြစ်နိုင်တယ
်။ဒါမ
ှမဟုတ်လို့ရှိရင်ရောဂါလည်းဖြစ်နိုင်တယ်ပေါ့။
ဟုတ်ကဲ့။
အဲ့တော့သဘာဝလျောက်ဖြစ်တဲ့ရေအိတ်လေးတွေဆိုတာ 5 cm လောက်ထိကိုလက်သင့်ခံပါတယ်။အဲတကယ်ရောဂါဆိုရင်တော့ 5 cm ထက်ပိုပြီးကြီးလေးရှိတယ်။ဟိုရိုးရိုးရေအိတ်ဆိုရင်တော့အရေးကြီးကြီးပေါ့အရေးကြီးကြီးဆိုတော့အာဆောင်းမှာကြီးလာမဲမဲအိတ်ကလေးပေါ့အဲ့လိုမဟုတ်ပဲ5 cm ဆက်လေးကြီးမယ်အထဲမှာလည်းအရေးကတစ်ခါလေးအနေတွေတွေ့တာတို့တစ်ခါလေးအဆိုင်ခဲတွေ့တာတို့ဆိုရင်တော့ယောဂဖြစ်တတ်တာပေါ့
ဟုတ်ကဲ့ဆရာမအဲ့ဒီခါကျတော့ဘာမှယောဂမဖြစ်တာလည်းဖြစ်နိုင်တယ်သဘာဝလည်းဖြစ်တာယောဂဖြစ်နိုင်တာလည်းဖြစ်နိုင်တယ်ပေါ့ဆရာမနော်အဲ့တော့ဆရာမကကျွန်တော်ပြောတဲ့လက္ခဏာတွေကဒီ ultra sound နဲ့ရှိုက်ကြည့်မှသိရတာဆိုတော့ပုံမှန်အားဖြင့်ရောဆရာမကြီးဒီပြင်ပမှာဆေးရုံဆေးကဲမရောက်ခင်မှာလူနာအနေနဲ့သိနိုင်တဲ့လက္ခဏာတွေရောရှိတာ
တကယ်တမ်းတော့ကသဘာဝအတိုင်းဖြစ်တဲ့ GHD ကတော့ညာတော့အားဖြင့်တရားရုံးမူကားလောက်ကယောဂလက္ခဏာမရှိဘူးစံစားရတာမရှိဘူး ultra sound ကမရိုက်ဖြစ်ရင်မသိကြဘူးဒါပေမဲ့တချို့ကြတော့လေဝေးအဲ့ဒီတာဥ်ကြည်ကံမျိုးပေါ့တို့ရာဒီဆိုင်ကြောင်းမှာ28ရက်တခါလာရာဒီလာတဲ့လူအတွက်ဆိုရင်14ရက်မြောင်ဒီလောက်မှာစိစက်ကနည်းနည်းကတိကောင်းလူဖြစ်တယ်။နှက်လွန်လူချွဲဒီအဖြူကြီးဆင်းနေဆိုအဲ့ဒါဆိုရင်ဒါတာဥ်ချွေတော့မယ်ပေါ့။အဲ့လိုလေးတချို့ကလည်းပြီးတယ်။ဆိုအဲ့ဒါမျိုးကြတော့ဆရာဝန်ဆရာမနဲ့တိုင်ပင်လိုက်တာနဲ့ဒါဒီရိုးရိုးရိပ်ရိပ်လားကိုကိုကြကြပြီလို့ရပါတယ်။နော်။တကယ်ယောဂပြတဲ့ခါကြတော့တစ်မျိုးဖြစ်နိုင်တာပေါ့။စင်စာမဟုတ်တဲ့ဟာနဲ့စင်စာဟုတ်တဲ့ဟာပေါ့။ကျန်စာမဟုတ်တဲ့ယောဂါကလေဒနိုင်းပေါ့နော်ညတော့အဖြစ်အလုံးကြီးလာမှပဲဆန်းလို့ရမှာပဲသိကြတယ်အဲကျန်စာဖြစ်မဲ့ဟာကြတော့အလုံးဆန်းလို့မရခင်အစင်မှာသူတို့မှခံစားရတာလေးရှိတယ်အဲ့ဒါကတော့ကျန်စာရဲ့လက္ခဏာတွေဖြစ်တဲ့ရုပ်တရက်ကြီးအစာတောက်ပြက်လာတယ်ပေါင်ချိန်ကျသွားတယ်အစာမကြေတယ်လို့ခံစားရတယ်တခုခုစားပြီးရင်ပြည့်နေတယ်အစာကျင်ဘူးဆိုတော့ဒီလက္ခဏာတွေဖြစ်လာရင်အရင်တတိထားဖို့လိုပါတယ်။ဘာလို့လဲဆိုတော့အဲ့ဒီလက္ခဏာတွေကတခါလေအစာအိမ်နဲ့ပတ်သက်တဲ့လက္ခဏာတွေပေါ့နော်။ဒါပေမဲ့အဲ့ဒီသားဥဉ္စင်စာမှာအစောဆုံးလက္ခဏာအဲ့ဒါပါပဲ။အဲ့ဒါကိုတခါတလေကြတော့ပြည်သူလူထုနော်အများစုကဘာလို့ထင်လဲဆိုတော့အစာအိမ်ယောဂါလို့ထင်ပြီးအစာအိမ်နဲ့ပတ်သက်တာတွေစစ်ဆေးတာတွေရှာဖွေတာတွေလုပ်ရင်းနဲ့သားဥဉ္စင်စာကိုလွတ်သွားတတ်ပါတယ်။အဲ့တော့တာဝန်ကျင်စာကိုဘယ်ချိန်မှတည်လဲဆိုတော့ဘိုက်မှာအလုံးပေါ်မှာတည်တယ်။အဲ့ဒီချိန်ဆိုရင်ရန်နောက်ကျသွားပါတယ်။ဒါကြောင့်မလို့ခုနလိုယောဂလက္ခဏာဒီပြုတာစားတောက်ပြက်တာဘာညာပေါ်လာရင်လည်းအဆောဆောင်းနဲ့ဆစ်ဆီးတဲ့နဲ့ဆရာဝန်နဲ့ဆစ်ဆီးတဲ့။နောက်တစ်ခုကတာဥအိမ်ကျင်စာကလေရိုးရိုးလိုက်တတ်တဲ့ကျင်စာဖြစ်ပါတယ်။ရိုးရိုးအရင်အချပေါ့။အမီအမအညီမမများယာဇုံရှိခဲ့တဲ့လူတွေဆိုရင်အဆောဆောင်းကိုတစ်နှစ်တစ်ခါလောက်ချက်ကဖြတ်ရိုက်ကြည့်နေခြင်းအဖြစ်သောစီရဲ့အဆင့်ကိုတည်လို့ရတယ်
။ဟုတ်ကဲ့တခြားရောဒီတောက်ဝင်ရေးတည်နိုင်တဲ့အနေအထားရှိသေးလား
။ကျန်စာမဖြစ်တဲ့ခဲမှာမှနောက်တစ်မျိုးကတော့ယာဒီလာရင်ယာဒီသွေးအထဲမှာအောင်းလို့ဖြစ်တဲ့အရေးအိတ်ပေါ့။ဟိုခုနကရိုးရိုးရေးအိတ်ဆိုရင်တော့အထဲမှာအရေးကြီးကြီးဝေးရှိတာ။ခုနယာဒီလာရင်ယာဒီသွေးအပြင်မှာထွက်တာရှိတယ်လို့တော့အထဲအတွင်းထဲမှာလည်းအောင်းလို့ဖြစ်တဲ့အိတ်ကြတဲ့ခါကျတော့သူကအထဲမှာသွေးတွေအောင်းတာ။အဲ့သွေးတွေကအောင်းရင်အောင်းရင်းနဲ့ကြတော့သူကအနေလူမျိုးတွေလည်းဖြစ်တတ်တယ်။တော့သူကရိုးရိုးရေးအိတ်ဆိုရင်တော့တစ်ဖက်ပဲဖြစ်တယ်။ဒါပေမဲ့တစ်ပြိုင်နက်ဆက်မှာနှစ်ဖက်စလုံးဘယ်ရောညာရောဖြစ်ခဲ့တယ်။အဲ့ရာဒီသွေးအောင်းလို့ဖြစ်တဲ့အလုံးဆိုရင်တော့နှစ်ဖက်စလုံးမှာဖြစ်တတ်တယ်။သ ူကကြတော့ပြင်ထားလည်းမဟုတ်ပါဘူးအိမ်အောင်ရှိတဲ့လူသားသမီးမမွေးတဲ့လူအဲ့လိုလူမျိုးတွေအဖြူကြီးတွေအိမ်အောင်ကြတော့လည်းသားသမီးမရတဲ့လူတွေမှာနည်းနည်းနှစ်ကြာလာရင်ဖြစ်လာတတ်တဲ့ယောဂပါ
ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီရာသီတွေးရောက်လာကြောင်းသောက်ဝင်မှာအရင်အိတ်တဲတာဖြစ်လာရင်ရောလက္ခဏာတွေကဘယ်လိုရှိနေလဲ
အဲ့ဒီယောဂကြတဲ့ခါကျတော့ရာသီလာရင်ကြိုက်တာ ਨੇ ဆိုပါတယ်ရာသီလာရင်အထမနေ့တည့်ရက်လောက်ကြိုက်တယ်ရာသီကောင်းကောင်းဆင်းလိုက်တာနဲ့ကြိုက်တာတက်တာပါတယ်ဆိုတာဒီတဘာဝမျိုးများစုကြိုက်တာယောဂမဟုတ်ဘူးခုနကကျွန်တော်ပြောတဲ့ရာသီတွေးအောင်နဲ့ယောဂကြတော့ရာသီလာရင်ကြိုက်တာက၃ရက်လာရင်၃ရက်လုံးကြိုက်တယ်အနေတိုင်အောင်ကြိုက်တယ်အလုတ်ကင်ကြအောင်ကြိုက်တယ်စီထူးစီစားတော်လာလောက်အောင်ကြိုက်တယ်အဲပြီးတဲ့အခါကျတော့စားဖြစ်စားမှာတော့ရာသီပြီးသွားရင်တက်တာသွားတတ်တယ်ဒါပေမဲ့နောက်ပိုင်းကျတော့ရာသီပြီးလဲမတက်တာတော့အဲ့လိုမျိုးဆိုရင်တော့အာဆာဆောင်ရိုက်ကြည့်လိုက်ရင်နှစ်ဖက်စလုံးမှာအရင်အိတ်ကအရင်ကျကျအိတ်မဟုတ်ပဲဖြစ်ခဲ့တဲ့အရင်အိတ်မျိုးဖြစ်တတ်တယ်ပေါ့။အဲ့ဒါကြခွဲရန်ဆက်ရမလို့ပဲနဲ့ဟော်မုန်းနဲ့ကုပါတဲ့ယောဂဖြစ်ပေါ့။ဟော်မုန်းစိတ်နဲ့ကုတာ
။ဟုတ်ကဲ့။အဲ့ဒီခါကျတော့ဒီယောဂရဲ့အနေထားကလုံးဝစိတ်မပူပါတဲ့အနေထားနဲ့အရင်စိတ်ပူပါတဲ့ကင်ဆာလိုမျိုးလည်းဖြစ်နိုင်တယ်။ဟုတ်ကဲ့။တစ်ခုကတာမန်ဟော်မုန်းစိတ်လောက်နဲ့ကုလို့ရတဲ့အနေထားလည်းရှိနိုင်တယ်ပေါ့။ဟု
တ်ကဲ
့။အဲ့ဒီခါကျတော့ဒီတောက်ရင်အရေးအိတ်တဲတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်ကော
အရေးအိတ်ပေါ်နေဆိုတာကအဲ့တခုခုအာဆာဆောင်းမှာတွေ့ရဆိုရင်ဟိုမဟုတ်ပါဘူးတဘာဝအရေးအိတ်ပါလို့လစ်လီရှူပြီးတော့လေနမိကြပါနဲ့ဒါမှမဟုတ်လေအာအရေးတွေ့ရဆိုတော့ကင်ဆာဖြစ်ပြီဆိုပြီးတော့လေတစ်ခါဆုံးမရောက်ပါနဲ့ဆရာဝန်ဆရာမနဲ့ဆွေးနွေးတိုင်နေလိုက်လို့ရှိရင်အချိန်ပိုင်းရပါတယ်တချို့ကအဲ့ဒါကိုကြောက်လန့်ပြီးထုတ်ပါထုတ်ပါဆိုပြီးတော့ဟိုတချို့တွေလည်းထုတ်ပြလိုက်ကြတယ်ရိုးရိုးအဲ့ကြတဲ့ခါကျတော့မလူလာအဖဲနဲ့တာဥအိမ်ရဲ့ function ကညော့သွားမယ်မလူလာအဖဲခွဲစေရတယ်တာဥအိမ်ရဲ့အလုပ်ကပြတ်သွားတာပေါ့လေ
ဟုတ်ကဲ့စီစဉ်ရဲ့အချိန်မှာဆင်မှာ